ဂျာမနီနဲ့မြန်မာနိုင်ငံစစ်တပ်ပူးပေါင်းဆောင်ရွက်မှုကိုတိုးမြင့်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းဂျာမနီစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဗော့ကောက်ဖီကာကဂျာမနီနိုင်ငံကိုချစ်ကြည်အခီးဖြစ်ရောက်နေတဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်နဲ့ကြာတာပြင်းနေတွေ့ဆုံစေမှာပြောကြားခဲ့ပါတယ်ပြုပြင်ပြောင်းလဲရေးကြိုးပမ်းနေတဲ့မြန်မာနိုင်ငံအနေနဲ့စစ် မနေ့ကဂျာမနီစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဗော်ကာဗိုက်ဂါကကာကွယ်ရေးဝန်ကြီးဌာနမှဂုဏ်ပြုတက်ဖွဲ့နဲ့ကြိုဆိုခဲ့ပါတယ်။စစ်ဘက်ခေါင်းဆောင်နှစ်ဦးတွေ့ဆုံရမှာစီးရဲဆက်ဆံရေးနဲ့အကြမ်းဖက်မှုနှိမ်နင်းရေးဆိုင်ရာကိစ္စရပ်တွေမှာတည်င်းအချက်လက်ဖလှယ်ရေးအပြင်မြမတက်မတော်အရာရှိတွေကိုဂျာမနီနိုင်ငံကိုတင်တန်းတွေဆေးလွှတ်ဖို့နဲ့နေပယ်အလိုက်လေးလာရေးကိုယ်စားလှယ်အဖွဲ့ကြီးအပြန်လှန်ဆေးလွှတ်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ဂျာမနီနဲ့အခုလိုစစ်ဖက်ဆိုင်ရာဆက်ဆံရေးပြန်လည်တည်ဆောက်လာတဲ့အပေါ်မှာဂျာမနီမြန်မာဆက်ဆံရေးကျွမ်းကျင်သူဒေါက်တာဆန်ဒီမင်းဆက်ရဲ့အမြင်ကတော့
ဗမာပြည်နဲ့ပတ်သက်ပြီးတော့ပေါ့ဥရောပသမဂ္ဂအနေနဲ့အနောက်နိုင်ငံကြီးအားလုံးကပေါ့ Facebook ထားတဲ့လမ်းစဉ်ကိုသုံးတဲ့အခါမှာဒီပေါ့စစ်တပ်နဲ့ပတ်သက်တဲ့ဟိုနီးပညာလိုသင်တန်းတွေပေါ့ရုရှားနိုင်ငံကိုဟိုသွားရောက်နေခဲ့တာတဲ့ဆိုင်ပေါ့နော်ဂျာမနီနဲ့ပြန်လည်ပြီးတော့ဒီစစ်ဆိုင်ရုပ်ထူတောင်မှာတော့ဟိုကျွန်တော်တို့အားလုံးကြိုးဆိုတင်ပါတယ်သူမြင်ပါတယ်ရှင
်ဒါပေမဲ့လည်းစီးရင်းနဲ့စီးပွားရေးနီးပြူဟာအရာဆိုရင်မြန်မာနိုင်ငံဟာဂျာမနီအတွက်တိတ်ပြီးအရေးမကြီးတဲ့နိုင်ငံတစ်ခုဖြစ်နေကြောင်းဒေါက်တာဆန်ဒီကပြောပါတယ်
။ဒီတော့ဆန်စစ်စီနဲ့အစိုးရတက်လာတဲ့အခါမှာပေါ့နော်။ဂျောင်းဆန်စစ်စီကိုအနောက်နိုင်ငံမှာစီးရဲ့ခေါင်းဆောင်တွေအထူးသဖြင့်အမျိုးသမီးခေါင်းဆောင်တွေလာရောက်တွေ့ဆုံကြပါတယ်။အဲဒီအချိန်မှာတော့ဂျမီရဲ့ဆန်ဆလာအင်္ဂလန်မှာကမပါဝင်ခဲ့ပါဘူး။ဒါနဲ့ကာလာမှာလည်းပေါ့နော်။သွားရောက်မယ်လို့စီစဉ်ထားတဲ့အစီအစဉ်လည်းကျမတို့ဘာမှမကြားမိပါဘူးပေါ့နော်။ဒီတော့ကြည့်ချင်းအဖြစ်ပေါ့သူတို့နိုင်ငံရဲ့ခေါင်းဆောင်ပိုင်းကဗမာနိုင်ငံကိုစီဝါရေးပါတနာပေါ့ဟိုစစ်ဘက်ဆိုင်ရာပါတနာညီနဲ့ဟိုတတ်မှတ်ပြီးတာအရေးကြီးတဲ့နိုင်ငံတစ်ခုအနေနဲ့သက်ဆံဖို့လားလားလောလောဆယ်မှာရှိပုံမမြင်ပါဘူးရှင
်ပြုပြင်ပြောင်းလဲရေးကျိုးပန်းလာတဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးပြန်လဲတိဆောက်လာတဲ့ဥရောပသမ္မတနိုင်ငံအများအပြားထဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဂျာမနီကိုဦးစားပေးတွားရောက်ခဲ့တာနဲ့ပတ်သက်လို့ဒေါက်တာဆန်ဒီမင်းဆက်ရဲ့သုံးသပ်ချက်ကတော့
အထူးသဖြင့်ပေါ့နော်ဂျာမနီနဲ့ဗမာနိုင်ငံတွေကဒီအနောက်ဥရောပနိုင်ငံတွေမှာပေါ့ဆိုင်ပေါ့အဲ့ဒီအဲ့မှာအင်တန်လေးရင်းနှီးရဲ့ရင်းနှီးမှုတစ်ခုရှိခဲ့ပါတယ်ပူဇော်ကြီးနေဝင်လက်ထက်မှာပေါ့နော်ဒါကလည်းအဓိကပူဇော်ကြီးနေဝင်နဲ့ Fritz Werner ဒီလက်နက်ရောင်းဝယ်တဲ့ကုမ္ပဏီပေါ့လက်နက်ထုတ်တဲ့ကုမ္ပဏီရဲ့သူတို့ရဲ့ပေါ့ပုဂ္ဂိုလ်ရေးရာဆက်ဆံနဲ့ရင်းနှီးရဲ့ဆက်ဆံမှုပေါ့အဲ့ဒီဖွံ့ဖြိုးမှုပေါ်မှာလည်းအများကြီးကြီးပါတယ်ပိတ်ဆို့မှုတွေထားခဲ့တဲ့ကာလတစ်ခုဒီကာလတစ်ခုလုံးမှာပေါ့1988ကနေစပြီးတော့ပေါ့ဂျာမနီနိုင်ငံအားဖြင့်မာပြည်ကိုပြန်လဲပြီးတော့ပေါ့ထောက်ပံ့မှုပေါ့ development aid ပြန်ပေး development aid မဟုတ်တော့မှာပေါ့ humanitarian aid ပြန်ပေးနိုင်ဖို့အများကြီးပဲဟိုအစီအစဉ်ပြုဥဆောင်ခဲ့ပါတယ
်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဥဆောင်တဲ့တက်မတော်ကိုယ်စားလှယ်အဖွဲ့ဟာဂျာမနီခီးစင်မတိုင်ခင် Austria နိုင်ငံကိုအရင်ဆုံးတွားရောက်ခဲ့ပြီးမြန်မာစစ်တပ်အရာရှိတွေကိုစစ်ဘက်ဆိုင်ရာတင်ဒန်းတွေပေးဖို့နှစ်နိုင်ငံသဘောတူညီမှုရခဲ့ပါတယ်။လူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ဆက်ဆွဲခံထားရတဲ့မြန်မာတက်မတော်နဲ့စစ်ဘက်ဆိုင်ရာဆက်ဆံရေးတွေကိုဥရောပသမဂ္ဂနိုင်ငံတချို့ပြန်လည်တိဆောက်လာတဲ့အတွက်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတော့ဝေဖန်ကန့်ကွက်နေကြပါတယ်ရှင်။